ဗီယိုအမေရိကန်တန်ရင်မပိုင်းစီစဉ်နေဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်အောင်လွင်ဦးပါခင်ဗျာအခုတော့ COVID-19 ရေးဝချင်းနေရထုတ်လွှင့်နေရတိုင်းရည်ဒီလိုင်းစီစဉ်စာတင်ဆက်ပေးမယ်စနေနေ့ဆွေးနွေးခန်းစီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်မင်္ဂလာပါခင်ဗျာဒီနေ့ဆွေးနွေးခန်းမှာတော့မြန်မာနိုင်ငံမှာဒီနှစ်ထဲချင်းပါမဲ့ရွေးကောက်ပွဲကိုစိုးရိမ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာ COVID-19 ကာယရောဂါကြောင့်တောလာလူရှောင်းမှုတွေကန့်သက်ထားတဲ့အတွက်နိုင်ငံရေးလူရှောင်းမှုတွေလည်းခြေခြေပြန့်ပြန့်မလုံးနိုင်သေးပါဘူးဒါပေမဲ့လည်းရွေးကောက်ပွဲကိုနိုဝင်ဘာမှာချင်းပါမယ်ဆိုပြီးပြောထားတာရှိပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာရွေးကောက်ပွဲချင်းပါတာလွတ်လပ်ပြီးမြင့်မြတ်တာရှင်ပြိုင်ခွင့်ရနိုင်ပါမလားဆိုပြီးစိုးရိမ်နိုင်တယ်လည်းထွက်နေပါတယ်ဆိုတော့လက်ရှိရွေးကောက်ပွဲအခင်းချင်းပေါ်မှာတိုင်းရင်းသားနိုင်ငံရေးသမားတွေအမြင်တွေနဲ့ပတ်သက်လို့ဆွေးနွေးဖို့အတွက်ရခိုင်ဒီမိုကရေစီဖွဲ့ချုပ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာမေနောက်ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ထွေထွေတွင်းရေးမှူးဦးဆိုင်လေးတို့ကိုဖိတ်ခေါ်ထားပါတယ်။ဦးဆိုင်လေးဒေါက်တာမေမင်္ဂလာပါခင်ဗျာ
။မင်္ဂလာပါခ
င်ဗျာ
။ဟုတ်ကဲ့ဆိုတော့ကျွန်တော်အရင်ဆုံးအနေနဲ့ပေါ့လေဆွေးနွေးစီချင်တာကတော့ဒီရွေးကောက်ပွဲကျင်းပမယ်အခင်းချင်းနဲ့ပတ်သက်လို့ဆွေးနွေးစီချင်ပါတယ်။အခုကတော့ရက်အတိအကျတော့မပြောသေးဘူးမယ်။နိုဝင်ဘာကျင်းပမယ်ဆိုပြီးတော့ဟိုကော်မရှင်ကပြောထားတာရှိပါတယ်။မြန်မာနိုင်ငံမှာခုလက်တလောကာယယောဂပြဿနာကတခြားနိုင်ငံတွေလောက်မစိုးသေးဘူးဆိုပေမဲ့ဟိုစိတ်ချလက်ချဖြစ်ပြီးဆိုတော့မပြောနိုင်သေးဘူးလေနောက်တစ်ခုကလည်းပဲလက်နက်ကန်ပြုတ်ခတ်တွေရှိနေတော့လွန်ကျွေးပြဿနာတွေလည်းရှိနေပါတယ်ဆိုတော့ဒီလိုအခြေအနေတွေကြားထဲမှာပေါ့လေရေဘူးရသုံးတက်မယ်ဆိုရင်ငွေမှာရွက်ောက်ခွဲကကျင်းပနိုင်မှုအစင်းနဲ့ဖြစ်တဲ့အခြေအနေမှာရှိနေသလားဒေါက်တာမေအရင်ဆုံးအချင်းရောဆွေးနွေးပြပါလားခင်ဗျာ
ဒီပုံမှာတော့ကျမမြင်ရကြလို့ရှိရင်တော့ဘယ်ရောက်မှမစိုးအဆင်တင်ဖြစ်ဖို့ဆိုတာကတော့မလွယ်ပါဘူးအထူးသဖြင့်နေပြီးတော့ COVID-19 ရောကျမတို့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်တက်တက်ကန်မတီဘက်ကအခြေအနေပို့ပြီးတော့တင်းမာနေခြင်းကကျမတို့ပါတီတွေအတွက်နေပြီးတော့အဆင်တင်ဖြစ်ဖို့ကအရန်ကိုစိုးစူးစမ်းမဲ့အခြေအနေမှာရှိပါတယ်ဆိုတော့တိုင်းရင်းသားပါတီများဟာနေပြီးတော့ကျမတို့မြေပြင်ကိုဆင်းဖို့အခုချိန်ကမှဆိုလို့ရှိရင်ကျမတို့ဘွေရည်ရောက်နေပြီ။နောက် COVID ကြောင့်လည်းကန့်သက်ချက်တွေများစွာရှိတယ်။နောက်တစ်ချက်ကနေပြီးတော့ကျမတို့စီမားနေပြီးတော့အခုဆိုလို့ရှိရင် internet ပိတ်ထားတဲ့ data တွေမှာသွားလာလှုပ်ရှားဖို့အခက်အခဲအများကြီးကြုံရတယ်။ကျမတို့နေတိုင်းနေတိုင်းပဲရခိုင်ပြည်နယ်မှာမတူညီတဲ့စိန်ခေါ်ချက်တွေအသက်နဲ့ရင်းပြီးပြေးနေရတဲ့စစ်ဘေးဒုက္ခတွေတွေကိုဗစ်အရေးကိုလုံးဝမသိပဲနေပြီးတော့ဒီအတိုက်ပွဲတွေအရေးမှပဲနေပြီးတော့လုံးချလိုက်နေတယ်ကျမတို့ပြည်သူတွေကိုပါတီရေးကိုစိတ်ဝင်စားဖို့ရွေးကောက်ပွဲကိုစိတ်ဝင်စားဖို့အင်မတန်မှစိန်ခေါ်ချက်တွေရှိပြီးတော့စိန်ခေါ်ချက်များစွာထဲကမှရွေးကောက်ပွဲကိုပြည်သူစိတ်မဝင်စားတဲ့အချက်ကစိတ်ဝင်စားမှုနည်းတဲ့အချက်ကပိုပြီးတော့ကျမတို့အတွက်ဒီစိန်ခေါ်ချက်နေပြီးတော့အပြည့်အစုံအခြေအနေမှာရှိနေပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဆရာဦးဆိုင်လိုက်မြင်လဲဆွေးနွေးစီခြင်းပါတယ်ခင်ဗျာကွာကာယောဂပြဿနာလူညွေပြဿနာတွေကြားထဲမှာပေါ့လေနိုဝင်ဘာလကျရင်ရွေးကောက်ပွဲတွေကျင်းပဖို့ဆိုတော့အဆင်သင့်အခြေအနေမှာရှိနိုင်ပါမလားဆရာမင်းဆွေးနွေးပါဦးခင်ဗျာ
အလွယ်ဆုံးပြောရရင်တော့အဆင်သင့်ဖြစ်မနေပါဘူးခင်ဗျာ
ဟုတ်ကဲ့
ဆရာဒီနေ့မှလောက်ကြမ်းတမ်းမှုမရှိပေမဲ့လို့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေပတိလက်နက်ကင်ပတိပခါတွေကြိုကြားကြိုကြားဖြစ်နေတာအားလုံးအသိပဲလေအဲ့တော့ဘယ်ချိန်မှာတိုက်ပွဲထဖြစ်အောင်မလဲဘယ်ဒေသတွေကိုတော့ဖြစ်ဒီကောက်ပွဲဆိုင်ရာကန့်သတ်မှုတွေလုပ်မလဲဆိုတော့ကျွန်တော်ခံမှန်းမရဘူးအဲ့တော့ခက်ခဲပြောပါဆိုလို့ရှိရင်တော့ပထမတစ်ချက်ကရွေးကောက်ပွဲကိုဘယ်နည်းလုပ်မယ်ဘယ်ပုံစံလုပ်မယ်ဘယ်ဒေတာတွေကိုချန်လှပ်ပြီးတော့မှဘယ်ဒေတာတွေကိုဆိုတော့ရွေးကောက်ပွဲလုပ်မယ်ဆိုတာကိုကျွန်တော်အားလုံးတစ်ချိန်နဲ့တစ်ပြိုင်နဲ့သိရှိခွင့်မရတာအခက်ခဲပြဿနာတစ်ခုပါခင်ဗျာဒါပေမဲ့တစ်ဖက်မှာကျတော့လေဟိုဘယ်နေရာဘယ်ဒေတာကိုဖြင့်ချန်ထားလိုက်မယ်ဆိုတဲ့ဟို message မျိုးတည်စကားမျိုးရနေပြီးတော့မှစီးပွားလုပ်ငန်းကိုတစ်ဖက်သက်လှုပ်ဆောင်နေနိုင်တဲ့အပိုင်းတွေလည်းရှိနေတာပေါ့နော်ကျွန်တော်တိုင်းသားပါတီတွေအဖို့ထူးခြားတဲ့အခက်အခဲတစ်ခုကတော့စောစောကဒေါ်ထုတ်မီပြောသလိုပဲရခိုင်ပြည်နယ်မှာကျတော့အင်တာနက်တွေအွန်လိုင်းတွေဖြတ်တောက်ထားတယ်ပေါ့နော်ချမ်းပြည်မှာကျတော့အဲ့လိုထူးပြီးဖြတ်တောက်ထားတာမရှိဘူးဆိုပေမဲ့လို့အင်တာနက်ခက်ခဲကတော့ရှိပြဲရှိနေတာပါပဲလိုက်မကောင်းတာမျိုးတော့အခက်အခဲရှိလို့ဒီ online ကိုမသုံးနိုင်တာမျိုးอ่ะရှိတယ်အဲ့ခါကျရင်ရွေးကောက်ပွဲကိုတကယ်တမ်းလောက်ကြတော့မယ်ဆိုတဲ့ခါကျတော့ CUU ဘယ်ပုံစံနဲ့တွားရမှာလဲဆိုတဲ့ကန့်သတ်ချက်တွေအများကြီးပေါ်ထွက်လာပါတယ်ပေါ်ထွက်လာနေရရှိပါတယ်ဒါရီယာလက်တော်ကြုံတွေ့နေရတဲ့ခက်ခဲတွေပေါ့နော်နောက်မင်းစင်းနဲ့ပတ်သက်ပြီးတော့မှ online အနေနဲ့ကြီးညာမလားကြီးညာလိုက်ခါကျရင်ကျွန်တော်ဘယ်လိုတွားပြီးတော့မှတော် complete တက်လို့ရမလို့ဘယ်လိုပြန်ပြင်လို့ရမှာလဲဆိုတာတွေကမိကုန်းဖြစ်လာနိုင်ပါတယ်အဲ့ဒါကြောင့်မို့လို့အခက်အခဲတွေကတော့အများကြီးရှိနေတဲ့အတွက်ကြောင့်မို့လို့ အစင်းသစ်ဖြစ်တဲ့နေသားတော့မရောက်သေးဘူးလို့ပဲပြောလို့ရပါတယ်ခင်ဗျာ
โอเคဆိုတော့ဆရာဦးဆိုင်ရဲ့အခုဆွေးနွေးရအချက်ပေါ်မှာပဲနည်းနည်းချက်ပြီးတော့ဆွေးနွေးစီချင်တာတခုကတော့အခုတခြားနိုင်ငံရေးပါတီတွေကြားမှာလည်းစိုးရိမ်နေတယ်စိုးရိမ်မှုပေါ့နော်ဒီကန်ယောဂဖြစ်နေတဲ့ကာလမှာစီးရေးလုံလန်းနေချေချေမြတ်မလုံနိုင်တဲ့အပိုင်းတွေရောရွေးကောက်ပွဲမှာရှင်ပြိုင်မှုတွေညံ့ညံ့ထားတာဖြစ်ပါမလားဆိုပြီးတော့စိုးရိမ်နေတယ်ကျွန်တော်ကြားနေပါတယ်ဆိုတော့တကယ်လို့ပေါ့လေညံ့ညံ့ထားတာမဖြစ်နိုင်တဲ့အခြေအနေမျိုးတွေဘာများရှိနေလို့လဲဆရာဦးဆိုင်လဲည
ံ့ညံ့တတ်တာဖြစ်မနေနိုင်ဘူးဆိုတာကတော့ပထမဆုံးတစ်ချက်အရင်ရွေးကောက်ပွဲတွေမှာတုန်းကကျွန်တော်တို့လူစုလူဝေးနဲ့ဟောပြောခွင့်ရတယ်အေးအေးလှုပ်ပန်းလို့ရတယ်အဲ့ဒါဒီအန်တန်သက်သာပါပါတယ်ခင်ဗျာအခုချိန်လေးကတော့အဲ့ဒီပုံစံမျိုးလုပ်လို့မရတော့ဘူးကိုဗစ် -19 ကဘယ်အချိန်မှပြီးပြီးတော့မှဘယ်အချိန်မှကျွန်တော်လော့ကဒေါင်းတွေဖြုတ်မလဲဆိုတာပြောလို့မရတဲ့အနေအထားမှာကျွန်တော်အွန်လိုင်းသုံးပြီးတော့မှစီယုံကြီးဆင်းသိမ့်ဆင်းရမယ်နောက်တစ်ခါဤသူတွေကို message ပေးတဲ့အခါမှာကိုယ်ပါတီရဲ့ဟိုဝါရပဲဖြစ်ဖြစ်ကိုယ်ပါတီရဲ့နိုင်ငံရေးရည်ရည်ချက်ကိုသွားပြီးတော့မှစီယုံလှုံ့ဆော်ဟောပြောဖို့ဆိုတာလူအုပ်အုံနဲ့ကျင်းနဲ့ဆင်းပြီးတော့လုပ်လို့မရတော့ဘူးအဲ့ခါကျရင်တမျိုးအနေနဲ့တမျိုးအနေကလည်းပုံစံမတူနိုင်တဲ့အနေအထားမှာကျွန်တော်ဇာယောဇာတန်တွေ sticker တွေ poster တွေဘဏ္ဍာရေး template တွေဒါတွေဝင်ခါပြီးတော့မှလိုက်လံဖြန့်ဝေဖို့ပဲရှိတယ်နောက် online နေပြီးတော့မှဟောပြောတဲ့အခွေတွေကိုလိုက်ဖြန့်ဖို့ရှိတယ်။အဲ့ခါကျရင်မလိုလားအပ်တဲ့ပုံကျစရိတ်တွေပိုပြီးများလာနိုင်ပါတယ်ခင်ဗျာ။နောက်တစ်ချက်ကတော့ဒီ online နဲ့ပတ်သက်ပြီးတော့မှဟိုအခြေခံကြကြပြင်ဆင်ထားပြီးသားပါတီကြီးတွေကတော့အစင်တဲ့ဖြစ်နေပြီမဲ့လို့နေဒေတာတွေကိုအခြေခံပြီးတော့မှစီယုံရင်းဆင်းရမယ်ကျွန်တော်တို့ပါတီတွေကြတော့အဲ့ဒီဆိုတော့ပြောရဲကိစ္စတွေလုပ်ဖို့ဆိုတာငွေကြေးအဖြစ်နဲ့ပူပုံလာမယ်လုပ်ငန်းအဖြစ်နဲ့ပုံပြီးတိုးချဲ့ဖို့လုပ်တဲ့အခါလုပ်ရမယ်လူရင်းအားလည်းအများကြီးလိုလာအဲ့ခါကျရင်ညှက်တတ်မှုဆိုတာဘလို့မှဖြစ်မလာနိုင်တော့ဘူးဒီမှာခံကွဲမှုနဲ့ငွေကြေးကိုအများဆုံးသုံးနိုင်တဲ့ပါတီပြီးကြမှာ online နဲ့ပတ်သက်ပြီး IT နဲ့ပတ်သက်ပြီးတော့မှလုပ်ပိုင်ခွင့်ပုံမှန်များတဲ့ပါတီကြီးတွေရပါရှေ့နှားတပြားသာသွားမယ်နေထားလို့ကျွန်တော်သုံးသပ်ပါတယ်
โอเคကျေးဇူးပါဆိုတော့ဒေါက်တာမေအမြင်ရောခင်ဗျာအခုကျွန်တော်တို့ကာယောကကာလမှာလူစုလူဝေးလုံးလုံးမရတဲ့အခြေအနေမျိုးမှာရွေးကောက်ပွဲရှင်ပြိုင်မှုတွေဟိုမြတ်မြတ်တရားဖြစ်ပါမလားဆိုပြီးစိုးရိမ်နေပါတယ်ဆိုတော့တကယ်ပဲစိုးရိမ်စရာအကြောင်းရင်းတွေရှိနေသလားဒေါက်တာမေအမြင်ဆွေးနွေးပါဦးခင်ဗျာ
အခုလက်ရှိအခြေအနေမှာတော့မှကျွန်တော်တို့တရားမျှတမှုလုံးဝမရှိပါဘူးအခိုင်အမာနဲ့ဒီနေ့တော့ဝက်ဘ်ဆောက်ကနေပြီးအင်တာနက်ဖြတ်တောက်ထားတဲ့အတွက်ကြောင့်မလို့ဒီကိုဗစ်ကြောင့်ဖြစ်စေနောက်ကအွန်လိုင်းကနေပြီးတော့ကျွန်တော်တို့ဒီတဲ့စကားပြေးမယ်ပြည်သူတွေကိုမဲဆွယ်စေရုံပဲဆိုတဲ့အခြေအနေကကျွန်တော်တို့ဒီမဲဆန်ကနေတဝက်နောက်ကနေပြီးတော့ကျွန်တော်တို့ပြည်သူတွေနဲ့ထိတွေ့လို့မရအောင်ဆိုအမှန်တကယ်ကြောက်လို့ရှိရင်ကျွန်တော်တို့ပါတီတွေနောက်ကကိုယ်စားလှယ်တွေကနေပြီးတော့ပြည်သူနဲ့ထိတွေ့မှတာနေနေပြီးတော့ဒုတူတို့သွားနိုင်မှတာနေကျွန်တော်တို့ရဲ့ကိုယ်စားလှယ်တွေကိုနေပြီးတော့ပြည်သူတွေကမြင်မှုမှသိမှကာလနာမှသိမှဒါကြောင့်မလို့ဒီလိုမျိုးအခြေအနေမှာရခိုင်ပြည်နယ်ရဲ့အခြေအနေနဲ့သုံးသပ်မယ်ဆိုလို့ရှိရင်free and fair ဖြစ်ဖို့ဆိုတော့ဘလို့မှဖြစ်နိုင်ဘူး။ဘာပေါ်တိုင်းရင်းသားဒေသတွေမှာလည်းအရှိရနေပြီးတော့ဒီအဆန္ဒတွေကအခုဟိုတွေ့ရမှုတွေ့ရမှုအခုဆက်နေပြောသွားသလိုပဲအဲဒီတီမပါတီကြီးတွေနဲ့တိုင်းရင်းသားတွေနဲ့ဆောင်လို့ရှိရင်ကျွန်တော်တို့ကနေပြီးတော့ငွေကြေးကလည်းအခက်အခဲများစွာရှိနေတယ်။ဒါကြောင့်မလို့ကျွန်တော်တို့စီမားကစိန်ခေါ်မှုတွေများစွာရှိတယ်။အဲလွတ်လပ်ပြီးတရားမျှတဖို့ဆိုတော့နေပြီးတော့ဟိုကျွန်တော်တို့ဘလို့မှစဉ်းစားလို့မရဘူး။အခုအခြေအနေမှာတော့မှရွေးကောက်ပွဲတော့မှမလုပ်ရသေးဘူး။ကျွန်တော်တို့
ဒီလိုပြည်နယ်မှာလွတ်လပ်မှုလည်းမရှိသလိုတရားမျှတမှုလည်းမရှိတဲ့အခြေအနေမှာရှိနေတဲ့ရှင်။ဟုတ်ကဲ့ကျေးဇူးပါ။ဆက်စောကဒီဆရာဦးဆိုင်လေးဆွေးနွေးသွားတဲ့အထက်ရချက်ကိုလည်းကျွန်တော်ဆက်ပြီးဆွေးနွေးစီချင်တာရှိပါတယ်။ဒါကတော့ဒီကျွန်တော်တို့ဒီလက်ရှိအနာရ NLD ပါတီကတရားလည်းကြီးရပေါ့နော်။ကြီးရတချို့ကိစ္စတွေမှာသူကပို့ပြီးတော့လုံနိုင်ခိုင်တဲ့ရှိတယ်ဆိုတဲ့အပိုင်းနဲ့ဆက်ဆက်ပါတယ်။ဒါပေမဲ့ဒီညမှာတခုရှိတာပေါ့လေ။လက်ရှိအနာရ NLD ပါတီနေနဲ့အင်အားကြီးတွေထောက်ခံမှုလည်းအကောင်တော့ဟိုနိုင်ငံရေးလှုပ်ရှားမှုတွေကလည်းဟိုသူကပို့ပြီးချေချေမြတ်လုံနိုင်တယ်ဆိုတော့ရှင်းပါတယ်ဆိုတော့ဟိုဒီလိုအင်အားလည်းကြီးတယ်အာဏာလည်းရထားတဲ့ပါတီတစ်ခုအနေနဲ့ဟိုနိုင်ငံရေးအရာပို့ပြီးတော့လှုပ်ရှားနိုင်တယ်ဆိုတာမျိုးကဖြစ်ရောဖြစ်စဉ်သဘောကျတဲ့ကိစ္စမျိုးလို့မပြောနိုင်ဘူးလားဆရာဦးဆိုင်လေ
ဒါတော့နိုင်ငံရေးပေးထားတဲ့အရာသူ့မှာတရားမျှတတဲ့အနေအထားတစ်ခုလို့ပြောလို့ရတယ်လှုပ်ရုပ်လှုပ်စဉ်တစ်ခုဖြစ်ရောဖြစ်စဉ်တစ်ခုလို့သတ်မှတ်လို့ရပါတယ်ဒါပေမဲ့တစ်ခုအွန်လိုင်းနဲ့ပတ်သက်ပြီးတော့မှအသုံးစရိတ်ကိုဘယ်လိုကန့်တတ်မလဲဘယ်လိုနေရာမျိုးကိုသုံးလို့ရှိရင်တော့online ဈေးရည်လို့တတ်မှတ်နိုင်ပြီးတော့မှဘယ်လိုကိစ္စကြတော့ online ဈေးရည်လို့မတတ်မှတ်နိုင်ရမှာလဲဆိုတဲ့ကိစ္စဒါ UEC ရဲ့နေမြတ်တိတိကျကျအထက်တက်တာဒီနေ့ထိထွက်ပေါ်မလာပါဘူး အဲ့ခါကျတော့ online ကိုစိတ်ကြိုက်သုံးနိုင်တဲ့ party နေနဲ့ကဒါတရားမျှတစွာရှင်ပြိုင်ချင်းဟုတ်ရလားဆိုတဲ့မေးခွန်းတစ်ခုထပ်ပေါ်လာအောင်ပါပါမယ်ခင်ဗျ။ဟုတ်က
ဲ့
ဒါကြောင့်မလို့ဒီ IT နည်းပညာသုံးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှရှင်းလင်းပြီးတော့မှအားလုံးလက်ခံနိုင်တဲ့ဏိသားတစ်ခုကိုဖန်ပြီးမပေးသေးဘူးကတော့တရားမျှတမှုရှိတဲ့ရှင်ပြိုင်မှုကိုပြောလို့မရပါဘူးခင်ဗျ။
ဟုတ်ကဲ့ကျေးဇူးပါဆရာမတော်ထူးမေသဘောထားလည်းသိချင်ပါတယ်ခင်ဗျာဒီတောက်ခံမှုအားကောင်းတဲ့ပါတီနဲ့အားနည်းတဲ့ပါတီကြားဒီနိုင်ငံရေးလှုပ်ရှားမှုတွေကိုအားချက်ရှိနေတာမျိုးကဒါသဘောကျတဲ့ကိစ္စလို့မဆိုနိုင်ဘူးလားခင်ဗျာ
ဒီပုံမှာတော့နေပြီးတော့ကျွန်မအနေနဲ့ကတော့တဘာဝကျတဲ့ဆိုတာထက်ဘလို့နေလဲဆိုလို့ရှိရင်ဒါပကတိအနေထားပေါ့နော်ဒီပကတိအနေထားပေါ်နေပြီးတော့ကျွန်မတို့ကဘာမှညှင်းချက်မထုတ်လို့ပဲမဲ့အဲဒီပုံမှာနေပြီးတော့ကျွန်မတို့ကတုံ့တက်ရမယ့်အရာတွေရှိတယ်ဥပမာအဖြစ် COVID-19 ကာလမှာဒီပါတီတဆိုင်သူမဟုတ်နေပြီးတော့ဒီပါတီအရှောင်ကိုအသုံးပြုပြီးတော့ mask လုပ်တဲ့ကိစ္စပြည်သူတွေကိုဝေတဲ့ကိစ္စတို့တော့ကိုယ်စလဲတွေပါအပါဝင်တခြားကိစ္စတွေအများကြီးရှိတယ်ဟိုဒါတွေကနေပြီးတော့အခြေအနေနဲ့အခြေခံပေါ်မှာဖန်တီးသွားတဲ့ပုံစံတွေဖြစ်တာနေပြီးတော့ရွေးကောက်ပွဲလေးလာတဲ့အခါမှာကြာလို့ရှိရင်တစ်ခါခါကြည့်လို့ရှိရင်အခြေအနေဒီကနေခြားတည်နေပြီးတော့ဟိုတော်တော်မဲဆွေစည်းယုံတာလုံးလစ်ပြောင်းလို့ရတယ်ပါတီကိုပို့ပြီးတော့တည်အောင်ပြည်သူနဲ့ထိတွေ့နေအောင်လုပ်တဲ့အခြေအနေများလည်းအများကြီးကြုံရတယ်။နောက်ချက်ကနေပြီးတော့ဒီကျွန်တော်တို့ဒီနိုင်ငံကြီးကဲတွေကိုနိုင်ဖို့ကပြည်သူနဲ့ဆက်သွယ်ရမှာမို့လို့ကျွန်တော်တို့ဒီနိုင်ငံပိုင်းမီဒီယာတွေကိုအသုံးပြုလို့ရတာမျိုးဒါသူတို့အတွက်နေပြီးတော့ဟိုအားတာချက်တွေအများကြီးရှိပါတယ်။ဒီပုံမှာနေပြီးတော့ USC အနေနဲ့ကျွန်တော်တို့ကိုဒီအခြေအနေတရက်ကိုဖန်တီးဖို့လိုပါမယ်။
โอเคကျေးဇူးပါဆိုတော့အခုဆောစောဆရာဦးဆိုင်လေးကိုဒေါက်ထုမေရောထောက်ပြသွားတဲ့ဒီရွေးကောက်ပွဲကော်မရှင် UEC ရဲ့ခန့်ကဏ္ဍကိုလည်းကျွန်တော်နောက်ပိုင်းမှာဆွေးနွေးချင်ပါတယ်ဒါပေမဲ့လောလောဆယ်အခုဆွေးနွေးလက်ဆက်ကိစ္စနဲ့တစ်ဆက်တစ်ဆက်တည်းပေါ့လေကျွန်တော်ဆွေးနွေးစီချင်တာတစ်ခုကတော့ကျွန်တော်တို့ဒီမမျှတတဲ့ကိစ္စအပိုင်းနဲ့ပြောကြမယ်ဆိုဒီအင်အားကြီးရဲ့ပါတီနဲ့အင်အားငယ်ရဲ့ပါတီအပိုင်းမှာတော့မငြင်းညားမှုကြီးကွာချက်တွေကတော့ရှိကြလိမ့်မယ်တစ်ချိန်တည်းမှာပဲပေါ့လေဥပမာဆရာဦးဆိုင်လေးလက်ထုဆိုလို့ရှိရင်လေရှန်တန်ရနာလက်ဖြစ်တဲ့ကိုယ့်နေမြေမှာလည်းကိုစီယုံရတယ်ဆိုတော့တချို့ဒီလိုအပိုင်းနေမှာကြတော့ကိုယ့်လူကိုစီယုံရသလိုဖြစ်တော့တိုင်းရင်းသားပါတီအနေနဲ့ကြတော့ဒါကိုယ့်ရဲ့အားတာချက်လို့မဆုံနိုင်ဘူးလားဆရာဦးဆိုင်လေ
းအပေါ်ရာအဖြစ်ကြည့်ရင်တော့ကျွန်တော်ကိုယ့်ဒေတာကလူကိုပုံပြန်ပြီးစီယုံရတာဟာအတားကျက်လို့ယူဆလို့ရနိုင်ပြီမလို့အခြားတစ်ဖက်ကပြန်ဖြည့်ကြည့်လို့ရှိရင်ဒါအားနည်းချက်လို့လည်းပြောလို့ရနိုင်ကြမှာလေခင်ဗျ။ဥပမာရွေးကောက်ပွဲဆိုင်ရာနီးနာတွေပေါ့နော်။လုံထုံးလုံနီးတွေနောက်လိုက်နာရမယ့်ကြီးကန်းတွေဒီချက်လက်တွေကိုဘယ်ဘာသာစကားနဲ့ထုတ်ပြန်ထားတာလဲဒါသုံးသပ်ဖို့လိုအပ်တယ်။အကုန်လုံးကမြန်မာဘာသာစကားနဲ့ထုတ်ပြန်ထားတာဖြစ်တယ်။အဲ့ဒီပုံမှာနားလည်မှုရှိအောင်တစ်ဆင့်ပြန်ပြီးတော့မှဘာသာပြန်နေရတဲ့အလုပ်တစ်ခုကြောင်းမယ်အဲ့ဒီအလုပ်တစ်ခုကြောင့်နဲ့ပဲကျွန်တော်ကအချိန်အများကြီးကုန်ရတာရှိပါတယ်။နောက်တစ်ခါမှအဲ့ဒီဘာသာစကားအခက်အခဲကြောင့်မို့လို့လည်းပဲကျွန်တော်တို့မလိုလားအပ်တဲ့ကြီးကန်းတမင်ပေါက်ဖြစ်တာမဟုတ်ပြီမလို့ကြိုးပေါက်သွားတဲ့နေသားမျိုးတွေလည်းရှိနိုင်ပါတယ်။အဲ့ဒါဟာကျွန်တော်တို့အတွက်ဟိုက
တပိုင်းရှုံးတာပေါ့နော်
ဖြစ်စီတဲ့အချက်နဲ့တစ်ခုပါခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။နောက်တစ်ပိုင်းအနေနဲ့ကတော့စောစောကဆရာဦးဆိုင်လေးကဒေါက်တာမေကိုထောက်ပြတဲ့ဒီရွေးကောက်ပွဲကော်မရှင် UEC ရဲ့ခန့်ကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးရင်ပါတယ်ဒီရွေးကောက်ပွဲလွတ်လပ်မြတ်တဖို့ဆိုတဲ့အပိုင်းမှာဒီရွေးကောက်ပွဲလုပ်ငန်းစဉ်ကိုထိန်းချုပ်ရတဲ့ကော်မရှင်ရဲ့ခန့်ကဏ္ဍအရေးကြီးပါတယ်အခုကတော့ဒီကော်မရှင်ပေါ်မှာမင်းတို့ထုတ်တဲ့အတန်းတွေလည်းတော်တော်ကြားရပါတယ်ဟိုအခုပဲဒီနိုင်ငံရေးပါတီကျင့်ဝတ်စည်းမျဉ်းနဲ့ပြင်ဆင်ချက်ကိုဟိုလက်မှတ်မထိုးဘဲကန့်ကွက်တဲ့ပါတီကန့်ကွက်တာတွေလည်းရှိနေပါတယ်ဆိုတော့ဆရာဦးဆိုင်လေးဒီကော်မရှင်ရဲ့ဆောင်ရွက်ချက်တွေမှာအဓိကအားနည်းချက်အနေနဲ့ပြောမယ်ဆိုရင်ဘာတွေများရှိနေလို့လဲဆရာ
ပထမအတစ်ချက်ပြောချင်တာတော့ငွေကြေးသုံးစွဲမှုဆိုင်ရာသတ်မှတ်ချက်ပေါ့နော်ကျွန်တော်လျှော့တော်ကူစရဲလောင်းတူအနေနဲ့သူ့ရဲ့ရွေးကောက်ပွဲစရိတ်ကိုတာမန်ဖြင့်သိမ့်တရားဆိုပြီးသတ်မှတ်ထားပါတယ်ဒီသိမ့်တရားတွေကြော်လွန်လို့မရဘူးပေါ့နော်ဒါပေမဲ့ဒီဥစ္စာအရင်ဒီကြီးတုန်းကဆုံးဖြတ်ထားတဲ့အချက်တွေဖြစ်တယ်လက်တွေ့ဘဝမှာအဲ့ဒီသိမ့်တရားဟာလုံလောက်ရဲ့လားမျှတမှုရှိရဲ့လားဆိုတော့ပြန်သုံးသပ်ဖို့လိုအပ်တယ်လို့ပြန်ပြင်ဖို့လည်းလိုအပ်ပါတယ်ဥပမာပြည်နယ်လျှော့တော်ကူစရဲတယောက်အနေနဲ့ကသူကညတချောင်းကိုပဲစီယုံရမယ်နေသားပြည်သူ့လွှတ်တော်ကြတော့တမျိုးလုံးကိုစီယုံရမယ်သားမှာပြည်သူ့လွှတ်တော်နဲ့ဒီပြည်နယ်လွှတ်တော်ကလောက်ကောင်းလောက်သွားလိမ့်မယ်ဟိုတိုက်ဒီရာကြီးလည်းထုံနီးလကောင်းပေါ့နော်ဒါပေမဲ့လို့အမျိုးသားလွှတ်တော်ဆိုတဲ့ပုံပုံတွေအတွက်ကြတော့ဒီငွေကြီးကစံတောင်းကိုစကားပြောလာပါပြီရှမ်းပြည်နယ်မှာဆိုလို့ရှိရင်ဥမာလွယ်လင်းခရိုင်ဆိုလို့ရှိရင်၅မြို့နယ်နဲ့၇မြို့နယ်ပေါ့နော်အဲ့လောက်အနေထားကိုစီယုံနိုင်မှာသူကအမျိုးသားလွှတ်တော်ကိုယ်စားလေတယောက်တည်းလုံလောက်တယ်နောက်တစ်ခါတိုင်းသားရေးရဝန်ကြီးအဖြစ်ဝင်ပြိုင်မဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ပြည်내တစ်ခုလုံးကိုလွှမ်းခြုံပြီးတော့မှသ ုံဒီမဟုတ်ဒါတိုက်တစ်ခုလုံးကိုလွှမ်းခြုံပြီးတော့မှစီးရုံးဆင်းရမှာအဲ့ဒါမှသူ့ရဲ့အသုံးစရိတ်ကလည်းပဲတိတ်တရာပဲသတ်မှတ်ထားတယ်ဆိုပြီးအချက်ကဘလို့မှဟိုညပြဆိုတာအကြောင်းမရှိဘူးလုံလောက်ဆရာအကြောင်းမရှိဘူးအဲ့ဒီအချက်ကိုလည်းပဲ UEC အနေနဲ့ပြုပြင်ဖို့အတွက်လိုအပ်နေပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ဒေါက်တာမေအမည်ရောခင်ဗျာဒီရွေးကောက်ပွဲကော်မရှင်ရဲ့စောင့်ရဲ့ချက်တွေကတမာတမတ်ကြရဲ့လားတခြားလိုအပ်ချက်တွေဘာတွေများရှိရလို့မြင်လဲခင်ဗျာ
အော်လိုအပ်ချက်ကတော့ကျွန်တော်2015ရွေးကောက်ပွဲပြန်ခဲ့တော့ကစစောကနေပြီးတော့ကျွန်တော်တို့အဆက်နဲ့တည်းကအထွေထွေချင်းမှုဆက်လက်တင်ပြသွားသလိုပဲပြည်내ပုံစံနဲ့ဒီတချမ်းပဲအလုံးလုံးရပါတယ်အဲကျေးဇူးတည်ဒီမတမျိုးတည်လုံးလုံးလုံးရတယ်အမျိုးသားဒီကျွန်မဆိုလို့ရှိရင်ရမ်မြန်နဲ့အန်ကိုပူးချေသွားစီသွားရတယ်ဆိုရမ်မြန်နဲ့အန်ဆိုတာဂျားထဲမှာကြောက်ဖြူတမျိုးနဲ့ဒီဘောက်ကိုကျွန်မဖြတ်ရတယ်ဆိုတော့ပုံကြဆက်ရရောအချိန်ရောမမျှတော့ဘူးရှင်ဆိုရွေးကောက်ပွဲကိုနေပြီးတော့တစ်ချိန်တည်းလုံးပဲဆိုတော့ကျွန်မတို့ကပုံကြဆက်ရဒီ US ဘက်ကပုံကြဆက်ရပုံမှာနေပြီးတော့အမေဘူးမထုတ်လို့ပဲမယ်ဒီအမျိုးသားဖတ်တော်ကိုစတဲ့ရွေးပြန်ရမယ်ဝင်ပြန်ရမယ့်အခြေအနေအခုနောက်နေပြီးတော့ကျွန်တော်တို့ဒီတိုင်းတိုင်းရဲ့ဝင်ကြည့်ဝင်ပြန်ရမယ့်အခြေအနေမှာဒီငွေတစ်ခုတည်းမဟုတ်ဘူးရှင်အချိန်နဲ့လုံလောက်မှုမရှိဘူးကျွန်တော်တို့ရခိုင်ပြည်တယ်မှာဆိုလို့ရှိရင်နံပါတ်7ရဲ့ခက်ခဲတယ်နေရာတိုင်းကိုကားမရောက်ဘူးဆိုင်ကယ်မရောက်ဘူးကျွန်တော်ဆိုလို့ရှိရင်ဟိုတနေ့လဲမှာ3-5ရွာသွားဖို့ကိုနေပြီးတော့ဆိုင်ကယ်ပြီးလို့ရှိရင်လမ်းလျှောက်ရတယ်ဆိုင်ကယ်မရောက်တဲ့နေရာရှိတယ်ဆက်နေစီးရတယ်ဒီလိုမျိုးကျွန်တော်တို့တွေနံပါတ်7ရဲ့ခက်ခဲတဲ့နေရာတွေအပြောင်းအလဲရှိတဲ့မြို့သားပြည်တော်ကိုယ်စားလှယ်နေရာမှာအဲ့ဒီရွေးကောက်ပွဲအချိန်ကိုလည်းအတူတူဝေကျင်းကိုလည်းအတူတူဒါကိုပြန်ပြီးတော့ဥပဒေတွေကိုပြန်ပြီးတော့ဒီ UEC က review လုပ်ရမှာဖြစ်ပါတယ်ဒါတွေကို2015ကနေအခု2020ထိပြင်ဆင်ခဲ့တာမတွေ့ရအောင
်ဟုတ်ကဲ့ဟိုနောက်တစ်ချက်အနေနဲ့ကျွန်တော်ဆွေးနွေးစီချင်တာကတော့ဒီရွေးကောက်ပွဲနဲ့ရွေးကောက်ပွဲလုံးကာလတွေပေါ့နော်ဒီမြန်မာနိုင်ငံမှာအမျိုးအစားပြန်လည်တင်ပြရေးနောက်ပြည်ရင်းငြိမ်းချမ်းရေးကိစ္စတွေကအရေးကြီးဖြစ်ရှင်ရမယ့်ကိစ္စဆိုတော့ကျေကျေပြန်ပြန်လက်ခံထားကြပါတယ်ဆိုတော့အခုရွေးကောက်ပွဲမှာဟိုအပြောင်းလဲတွေဖြစ်လာခဲ့မယ်ဆိုရင်ရောဒီကိစ္စမှာတက်ရောက်မှုတွေရှိလာနိုင်သလားဆိုတော့ဟိုကျွန်တော်ဆွေးနွေးစီရင်ပါတယ်ဟိုတကယ်တော့ဒီ NLD အစိုးရလက်ထက်မှာတန်းသားတွေပါဝင်ပေါ့နော်မဟာမိတ်နိုင်ငံအင်အားစုတွေနဲ့ဆက်ဆံရေးခိုင်မာအောင်မတီးဆောက်နိုင်ဘူးဆက်ဆံရေးပြတ်သွားရမျိုးတွေတော့ရှိတယ်ဆိုတော့အမြင်မျိုးတွေလည်းရှိပါတယ်ဆိုတော့အခုရွေးကောက်ပွဲကနေဒီလိုနိုင်ငံရေးမဟာမိတ်တွေပေါင်းစည်းနိုင်အောင်တင်းမြတ်ရေးကိုဦးတည်နိုင်မှာမျိုးပဲဖြစ်ပေါ့ပေါ့လေလုံနိုင်မဲ့အခွင့်အလမ်းနဲ့အလားအလာတွေရောဘာများမြင်မိတယ်ဆရာဦးဆိုင်လေး
ဒီကဘွေကိုအခြေခံပြီးတော့မှမျိုးသားပြန်လဲတင်းမြက်ကြီးလို့ဒီမဟုတ်တာဒီပြင်းငင်းချင်ပေါ့နော်အဲ့ဒါကိုတိဆောက်မယ်ဆိုတဲ့ကိစ္စကအခြေဆက်မိမိလှုပ်ဆောင်မယ်ဆိုလှုပ်လို့ရတဲ့အပိုင်းနေရှိပါတယ်ဥပမာပြီးခဲ့တဲ့2015ဒီကဘွေမှာရခိုင်ပြည်နယ်မှာဆိုလို့ရှိရင် ANP ပါတီကအပြတ်တအနိုင်ရရှိပါတယ်အဲ့တော့အပြတ်တအနိုင်ရရှိတဲ့ ANP ပါတီတွေကပုံကိုယ်စုတယောက်ကိုပြည်နယ်ဝန်ကြီးချုပ်ပေးလိုက်မယ်ဆိုလို့ရှိရင်ပေးလို့ရတဲ့အနေထားပဲအုံမ261ကာကြီးခါခွေးကန်းငယ်အကုန်လုံးကြည့်လိုက်ပါကာကြီးတိအဲ့မှာအနိုင်ရတဲ့အခြားပါတီကိုဝင်းကြီးချုပ်အဖြစ်ခန့်အပ်ခွင့်မရှိဘူးဆိုတဲ့ကန့်သတ်ချက်မျိုးမရှိတော့အကြည့်ဒါအနိုင်ရပါတီကနေပြီးတော့မှတပီလုံးကိုတွန်းချုပ်ပြီးအနိုင်ရတဲ့ပါတီကသဘောထားရှိပါတဲ့အမျိုးသားညီညွတ်ရေးကိုရှေ့ရှုပြီးတော့မှ ANP ပါတီကိုဝင်းကြီးချုပ်နေရာပေးလိုက်မယ်ဆိုလို့ရှိရင်ဒါအခုရခိုင်ပြည်နယ်မှာကြုံတွေ့နေကြုံတွေ့နေရတဲ့ပြဿနာမျိုးဖြစ်ကောင်းမှဖြစ်ပါလိမ့်မယ်။အဲ့ဒါကျွန်တော်အမျိုးသားရရှမ်းစီရီကိုရွေးကောက်ပွဲနဲ့ဆက်ဆက်ပြီးမှလုပ်မယ်ဆိုပြီးလုပ်လို့ရတဲ့အနေအထားပေါ့နော်။နောက်တစ်ခုအခု2020ဆိုလို့ရှိရင်ကြတော့လေအကယ်၍များပါတီကြီးတစ်ခုခုကပဲအပြတ်တတ်နိုင်သွားတာမျိုးမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်ဘယ်တိုင်းသားပါတီတွေကိုတော့ဖြင့်ဘယ်လိုအနေအထားမျိုးနဲ့အပေးယူနိုင်ငံရေးရဘာကိန်းလုပ်ဆင့်မယ်ဆိုတဲ့ဥစ္စာကြိုတင်ပြီးတော့မှညီနိုင်စီစဉ်ဆောင်ရွက်ဖို့လိုအပ်ပါတယ်။ကိုပါတီတစ်ခုတည်းကပဲအကုန်လုံးကိုလွှမ်းခြုံပြီးတော့မှသာဝရအမြင်အနိုင်ယူနိုင်မယ်ဆိုတဲ့စဉ်းစားချက်မျိုးဟာဒါပြည်ထောင်စုကိုသွားမဲ့အခင်းချင်းမှာကောင်းမွန်တဲ့ရလဒ်ကိုထွက်ပေါ်စေနိုင်မှာမဟုတ်ဘူးလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာဦးဆန်းလေးဆွေးနွေးရကျေးဇူးပါ။ဆိုတော့ဒေါက်တာမေအမြင်ရောခင်ဗျာဒီအခုရွေးကောက်ပွဲရနေပေါ့လေပြန်လည်တင်းမြတ်ရေးပြည်တွင်းငြိမ်းချမ်းရေးတွေကိုရှေ့ရှုနိုင်မဲ့ဒီအခွင့်အလမ်းတွေလားလာတယ်။ဘာလို့များမြင်မိတယ်လဲခင်ဗျာ။
ဒီကျမအနေနဲ့တော့ဒီဖြစ်ပေါ်လာတဲ့အစိုးရရဲ့သဘောထားရှင်ဖြစ်ပေါ်လာတဲ့အစိုးရရဲ့သဘောထားဒီအဲဒီပြောဒီအနိုင်ရပါတီပြည်내တွေကအနိုင်ရပြီးတော့တက်လာတဲ့ပါတီကအဒီတတိယရာပေါ့ဥပမာအဖြစ်ကျွန်တော်တို့ဆိုလို့ရှိရင်ပြီးခဲ့တဲ့2015မှာအနိုင်ရခဲ့တဲ့အဲကျွန်တော်တို့ပါတီတွေဆိုလို့ရှိရင်မြို့သားတို့တော်မှာဒုတိယဥက္ကဋ္ဌကိုပေးခဲ့တာမျိုးဒီတစ်ခုတည်းဟိုပဲသူတို့မြို့သားရင်ကြားစိတ်လေးတို့မြင်နေကြတဲ့အခြေအနေကကျွန်တော်ဒီချက်တိုးပြီးတော့မြင်ဖို့လိုပါပဲဖြစ်အဲကျွန်တော်ရခိုင်ပြည်နယ်မှာဆိုလို့ရှိရင်2015ကလုံးဝပြတ်တဲ့အနိုင်ရလို့ရှိရင်တကယ်လို့သာ တကယ်ရွေးကောက်ပွဲမှာဖော်ပြထားတဲ့နိုင်ငံပါတီရဲ့နေပြီးတော့ရည်မှန်းချက်အတိုင်းမျိုးသားရည်ကြစည်ရည်ဆိုလို့ရှိရင်2015ကတည်းကအတိုက်အခံတစ်ခုထိအမျိုးသားရည်ကြစည်ရည်လုပ်ငန်းတွေကိုဆောင်ရွက်လို့ရဖေးရမှာဖြစ်ပါတယ်။တစ်ဖက်မှာနေပြီးတော့ဝေဖန်တန်တဲ့ရှိတဲ့အရာကဘာလဲဆိုလို့ရှိရင်တိုင်းရင်းသားနဲ့တော့နိုင်ငံပါတီကမျိုးသားရည်ကြစည်ရည်မလုပ်ဘူး။ဒါပေမဲ့နေပြီးတော့ဒီတပ်မတော်နဲ့တော့လုပ်တယ်ဆိုတဲ့ဆွေးနွေးချက်တွေတချို့ချင်းချင်းချက်တွေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့ဒီကောင်နဲ့ကျွန်တော်တို့ဒီတပ်မတော်နဲ့အနိုင်ရပါတီနဲ့ရောတိုက်တာတစ်ခုထိရင်ကြစည်ရည်ရှိခဲ့တယ်ဆိုတော့ကျွန်တော်တို့မတွေ့ရဘူး။ဘယ်နေရာမှာပုံပေါ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဖွဲ့စည်းပုံပြင်ဆင်ရေးမှာပုံပေါ်ရရှိ။ဖွဲ့စည်းပုံပြင်ဆင်ရေးမှာတက်ဖက်လဲလိုလားတယ်။ဒါလို့ရှိရင်ဒီကျွန်တော်တို့တက္ကပါတီလိုပြောလို့ရတယ်ကျန်းမာရေးပြိုရေးပါတီကလည်းပဲ16ဆိုတော့ပုံမှန်ကိုဆွေးနွေးခဲ့တယ်ဒါပေမဲ့သူတို့ဘက်ကကြီးတန်အဲဒါဝင်ပြီးတော့ပြန်လည်ညင်းခဲ့တယ်တကယ်တမ်းကြောက်လို့ရှိရင်လွတ်တော်ထဲမှာတင်းကြီးတင်းညွတ်တဲ့အဲရွေးကောက်ပွဲအတိုင်းချင်းမှာပြင်ဆင်နိုင်မဲ့ပုံမှန်ဒီအကုန်လုံးတရားရဂိုင်းလုံးနေပါပြင်ဆင်နိုင်မဲ့ပုံမှန်ဟာဒီ16ပြည့်ဖြစ်ခဲ့ပါတယ်ဒါပေမဲ့အနိုင်ရပါတီကတော့ဝင်နေပြီးတော့သူတို့တင်တာမဟုတ်ဘူးတခြားလူတွေတင်တာအော်ဆိုတဲ့ပုံစံမျိုးနဲ့ပယ်ချခဲ့တဲ့ပုံမှန်နေပြီးတော့2015ကနေအခုလက်ရှိအချိန်ကနိုင်ရပါတီရဲ့မြို့သားရင်ကြစစ်ကြီးဘူဝါရဝေတော်မှာတကယ်ဟုတ်ရဲ့လားတကယ်ရင်ကြစစ်မှာလားဆိုတဲ့နေပြီးတော့ဟိုကျွန်တော်တို့မေးခွန်းထုတ်ရမယ်ဒီအခြေအနေကိုကျွန်တော်တို့ပြန်လည်သုံးသပ်ရပါမယ်ရှင်တစ်ဖက်မှာနေပြီးတော့ကျွန်တော်တို့လည်းငင်းချင်းအေးရပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့အချိန်ချင်းနဲ့အဖန်မှတိုက်တုံးခဲ့ရဲ့ဒီကျွန်တော်ဝန်ကြီးဌာနအများဆုံးကနေပြီးတော့ဒီအနိုင်ရပါတီကနေဖွဲ့စည်းထားတဲ့ဝန်ကြီးဌာနဖြစ်ပါတယ်။ဝန်ကြီးဌာန3ခုတာနေပြီးတော့ဒီတက်မတော်ကနံပါတ်ဈေးပြီးပြီးတော့မှဒါဟိုဆောင်ရွက်ချက်ဝန်ကြီးဌာနလည်းရှိပါတယ်။အဲဒါပေမဲ့တကယ်တမ်းနေပြီးတော့ငင်းကြင်းရင်းကိုအစိုးရကကြောင်းဝင်ပြီးတော့ကျွန်တော်တို့မပြောခဲ့ဘူး။ကျွန်တော်တို့ခိုင်ပြည်တယ်မှာတလောက်ထိပြင်းပြင်းထန်ထန်တိုက်ပွဲဖြစ်တာတော့မှပြည်သူတွေဖက်ကအရမ်းမဲ့ပြည်သူတွေတေဆုံးသွားတာတော့ခလေးတကယ်တေဆုံးသွားတာတော့အမျိုးသမီးတွေသိဆုံးသွားတော့ဒါဟိုထွက်တော်မှာအစိုးတင်တာတော့မှပယ်ချခဲ့တဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်မလို့ဒီကျွန်တော်တို့ငင်းကြမ်းရင်းနဲ့ပတ်သက်လို့ရှိရင်လည်းလက်ရှိအနိုင်ရပါတီရဲ့ပြောဆိုမှုဂျောင်းဝင်ဖြစ်ပြီးမှအင်မတန်အားငယ်တယ်လို့ကျွန်တော်တို့သုံးသပ်နိုင်တယ်ရှင
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ညီကုန်းရောက်နေတဲ့ဆွေးနွေးစီရင်တာကတော့ဒီလွတ်လပ်မြတ်တဲ့ရွေးကောက်ပွဲဖြစ်ဖို့အခုလိုအားနည်းချက်တွေရှိနေတယ်ဆိုတဲ့အချိန်မျိုးမှာရွေးကောက်ပွဲအစီအစဉ်ကိုဒီအခုလက်ရှိစီစဉ်ထားတဲ့အချိန်နိုဝင်ဘာမှာကျင်းပတင်တယ်လားဘလို့ချင်းရင်းမှုမှာကျင်းပတင်တယ်လို့ယူဆလဲဆရာဦးစိန်လဲ
ရေကောက်ပွဲကိုဒွန်ကွန်ဘာနာထဲမှာကျင်းပမယ်ဆိုလို့ရှိရင်တော့လေကျင်းပတင်ပါတယ်ဘာဖြစ်လို့ဆိုရှိကျွန်တော်ဆက်ပြီးတော့มาတွားပြီးတော့ရွှေ့လိုက်မယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံရေးရဲ့အခင်းချင်းကြောင့်ပေါ့နော်ဒီမိုကရေစီရတတန်းနှုတ်နယ်လေးတဲ့အချိန်မှာမလိုလားအပ်တဲ့တခြားပြဿနာကြီးကြုံတွေ့လာရနိုင်တာပေါ့နော်အဲ့တော့2020နောက်ပိုင်းအကြိမ်ရွေးကောက်ပွဲမဖြစ်ခဲ့လို့ရှိရင်ဘာလို့မလဲဘာတွေလုပ်ထားသလဲဆိုတဲ့အချက်ကကျွန်တော်စီမှာတိကျခိုင်မာစွာပြဋ္ဌာန်းထားခြင်းရေးဆွဲထားခြင်းပြင်ဆင်ထားခြင်းမရှိပါဘူး။အဲကြောင့်မလို့ရွေးကောက်ပွဲကိုရွေးစီရခံဖန်းထားတဲ့နိုဝင်ဘာလအတွင်းကျင်းပမယ်ဆိုတော့ကျင်းပမယ်ဆိုလို့ရှိရင်ဖြစ်တတ်ပါလေလုပ်တတ်ပါလေ။ဒါပေမဲ့တခုရှိပါလေရွေးကောက်ပွဲလုပ်တဲ့အချိန်မှာတရက်ဖက်အဖွဲ့အစည်းတွေဂျာနေစောင့်ကြည့်ရေးအဖွဲ့အစည်းတွေကိုလွတ်လွတ်လပ်လပ်ကြဲကြဲပြန့်ပြန့်နဲ့သူတို့ကိုရန်ပုံငွေရပောက်ရလိုင်းကအစအားလုံးကိုတပြေးညီဖွင့်နာပေးဖို့လိုအပ်ပါတယ်။အဲလိုမျိုးစောင့်ကြည့်တဲ့ဖွဲ့တွေလွတ်လွတ်လပ်လပ်မလှုပ်ရှားနိုင်ဘူးဆိုလို့ရှိရင်ကျွန်တော်အားလုံးမျှော်မှန်းတဲ့ဒါရွေးကောက်ပွဲမကျင်းပခင်လွတ်လပ်ပွင့်လင်းမှုရွေးကောက်ပွဲကျင်းပနေစေလွတ်လပ်ပွင့်လင်းမှုနဲ့ရွေးကောက်ပွဲပြီးနောက်လွတ်လပ်ပွင့်လင်းမှုဆိုတဲ့အချက်လက်အဲ့ဒီပေးတာနေနဲ့ကိုက်ညီနိုင်ကြအကြောင်းမရှိဘူး။အဲဒါကြောင့်မို့လို့ဒီကျားနေစောင့်ကြည့်ရေးအရက်ဖက်ဖွဲ့စည်းများကိုကြဲကြဲဆန့်ဆန့်လွတ်လပ်ခွင့်ပေးဖို့နောက်ဆုံးအနေနဲ့တိုက်တွန်းလိုပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာဦးဆိုင်လိုက်ဆွေးနွေးရချေစုပါ။ဆိုတော့ဒေါက်တာမေအမြင်လဲဆွေးနွေးပါခင်ဗျ။နိုဝင်ဘာမှာရွေးကောက်ပွဲကျင်းပတင်မတင်ကျင်းပမယ်ဆိုရင်လည်းဘလို့ချင်းနေမျိုးတွေဖန်တီးထားဖို့လိုမလဲ။ဒေါက်တာမေအမြင်သိချင်ပါတယ်ခင်ဗျ။ကျွန်
တော်တို့နိုင်ငံမှာတော့ဒီရွေးကောက်ပွဲကအကျင့်ကိုကျင်းပရမှာဖြစ်ပါတယ်။အဲဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံမှာနေပြီးတော့ရွေးကောက်ပွဲဟာလိုအပ်တယ်ဒီမိုကရေစီတွားမယ်ဆိုလို့ရှိရင်ပြည်သူများရဲ့ကိုယ်စားပြုမှုကမဖြစ်မနေလိုအပ်တယ်အခုကျွန်တော်တို့တော့ခံပြင်းတယ်ဘလောက်ထိအခြေအနေခက်ခဲနေပါစေကျွန်တော်တို့ရွေးကောက်ပွဲကိုကျင်းပတင်တယ်လို့ယူဆတယ
်ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြည့်ဆွေးနွေးကြတဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ်အမြင့်သားလွတ်တော်ကိုယ်စားဒေါက်တာမေရှန်တန်နမြဒီမိုကရေစီဖွဲ့ချုပ်တွင်းမှုဦးဆိုင်လေးတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်စင်နေစနေကစီစဉ်လဲဒီမှာပဲဆုံးသက်ပြစေဒီစီစဉ်ကိုတော့ view မြန်မာပိုင်းရဲ့စင်နေည9နာရီကနေ10နာရီထိနဲ့တနင်္လာနေ့မနေ့6နာရီကနေ9နာရီ video စီစဉ်တွေမှာနားဆင်နိုင်လို့ view မြန်မာပိုင်း internet ဆန်နေတာဖြစ်တဲ့ bamis.viewnews.com နဲ့ facebook ဆန်နေတာတွေမှာလည်းပြန်လည်နားဆင်နိုင်ကြပါတယ်ကျွန်တော်အောင်လွင်ပါခင်ဗျာ